မြန်မာနိုင်ငံထဲမှာအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာဒီလာထဲမှာပဲမကြုံစဘူးတမိုင်းဝင်စံချိန်တင်ပြီးတော့မြင့်တက်သွားတာဟာပို့ကုန်သွင်းကုန်ကွာဟားချက်ကြောင့်ဖြစ်လာတယ်လို့အဓိကအချက်ကတော့မြန်မာကျပ်ငွေပေါ်မှာလူလူရဲ့ယုံကြည်မှုကျဆင်းလာတာကြောင့်ဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တို့ကထောက်ပြလိုက်ပါတယ်။နိုင်ငံခြားငွေလဲလှယ်ရေးနဲ့ပြပငွေလွှဲလုပ်ငန်းတွေလည်းပါဝင်တဲ့ဝါခေမရောင်းဝယ်ရေးကုမ္ပဏီရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဒေါက်တာဆိုးထွန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီဒေါ်လာဈေးကမကြုံစဘူးပေါ့နော်တော်တော်အတက်ကျန်းသွားတဲ့အနေအထားမှာဘာကြောင့်အဓိကဖြစ်ရလဲထင်လဲဆရာကြီ
းဟုတ်ပါတယ်လက်ရှိကျွန်တော်တို့ဒေါ်လာဈေးကျတဲ့နှုန်းကတော့ဒါပြောရမယ်ဆိုရင်တော့ကျွန်တော်တို့တမိုင်းမှာမရှိဘူးတဲ့စံချိန်ဖြစ်သွားတာပေါ့နော်အချိန်တိုသွင်းမှရုပ်ရည်တက်သွားတယ်ပေါ့နော်တက်သွားလို့ကြောင့်မလို့တော့ဒါလူတွေတော်တော်များများဒါဒေါ်လာဈေးကျတဲ့ပုံမှာ shock ရကုန်ကြတာပေါ့နော်အဲအထူးသဖြင့်တော့ဒီစက်တင်ဘာလအတွင်းမှာဆိုကျတဲ့နှုန်းကပိုများပါတယ်စက်တင်ဘာလအစမှာဒေါ်လာဈေးက1900ဝန်းကျင်လောက်ကနေပြီးခုဒါအနေနဲ့2400လောက်ဖြစ်တယ်ဒေါ်လာအယူအကက်ဈေးဆို2900လောက်ဖြစ်သွားတယ်ပေါ့နော်တက်တဲ့ဘာဆယ်နိုကဘာဆန်ဒီအနေနဲ့ပြောရင်တော့တော်တော်များပြားတဲ့ပမာဏလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာကြီးဘာကြောင့်မလို့အတေကအခုလိုထောင်တက်သွားတယ်ထင်လဲ
အဲခြေကံကတော့ဒါအားလုံးကတော့ဒါဒေါ်လာဈေးတက်တယ်ဆိုရင်တော့လေ trade deficit တော့ရင်တော့ကြတာပေါ့နော်ကျွန်တော်တို့စီမှာတော့လေဒါအိဆုကကြတယ်သူပြီးနေဆက်ကုန်သွယ်ရေးကိုအားကိုးတဲ့တရုတ်နိုင်ငံကြီးနဲ့ကိုဗစ်ကိုတော့အကြောင်းပြပြီးနေဆက်ကုန်သွယ်ရေးပိတ်ထားတယ်ဒုတိယချက်ကတော့ပင်လယ်ရေကြောင်းကုန်သွယ်ရေးမှာလည်းကွန်တိန်နာကတွေကဈေးသုံးစားလောက်တက်တယ်။ကွန်တိန်နာရှားပါမှုဖြစ်တဲ့ပဲကြောင့်တင်ပို့မှုကျော့ကြတယ်ပေါ့နော်။အဲတော့အဲဒီအချိန်မှာကျွန်တော်တို့ကဒီဘားအနေနဲ့တင်သွင်းတဲ့ဟာအပေါ်မှန်ရှိနေတယ်။နောက်တစ်ခါကျွန်တော်တို့ဒီ COVID-19 တောက်ဝေးကြောင့်ဒီ Medical Facility တွေတင်သွင်းမှုကတော့ပမာဏရုပ်တရက်ပိုပြီးထိုးတက်လာတာရှိတယ်ပေါ့နော်။အဲတော့လိုအပ်ချက်ကရှိနေတယ်။ရှိနေတဲ့ကြောင့်မို့တော့အတန်းကြီးကတော့ဒေါ်လာဈေးကတော့တက်မဲ့နေထားတော့ရှိတယ်။ဆိုတော့လည်းပဲနောက်လက်ရှိနေသားမှာလည်းဒါနဂါစာအနာတွဲကြောင်းတွေကြောင့်မို့ FCI ဝင်တဲ့နှုန်းကကျွန်တော်ကျလာတယ်ပေါ့နော်အဲကျတဲ့တွဲကြောင်းမို့လက်ရှိကဒေါ်လာဈေးတော့ညစ်တက်စေတဲ့အကြောင်းရင်းပေါ့တိုးတော့လည်းပဲဒီ trade deficit ကြောင့်ဖြစ်တယ်ဆိုတဲ့ဒေါ်လာဈေးကဒီလောက်ထိတော့တက်စရာမရှိဘူးအထူးသဖြင့်တက်သွားတဲ့အကြောင်းရင်းရတယ်ကျွန်တော်ပြည်သူအနေနဲ့မြန်မာကျပ်ငွေပေါ်ယုံကြည်မှုရော့ကျသွားတယ်ပေါ့နော်အဲဒါကောလာဟာလာချိုးတဲ့ထွက်လာတာပေါ့ကျပ်ငွေဖြတ်သိမ်းနေလို့နောက်ဘိုးဘန်ကစက်ကူတဲ့တွေ9000တန်းနဲ့ရိုက်နေတယ်လို့ဒါတွေကလည်းလူအနေနဲ့ဒီဘိုးဘန်ပေါ်ယုံကြည်မှုရော့ကျတဲ့အပိုင်းတော့မြင်တယ်ဒီချက်တွေကြောင့်ကျွန်တော်တို့ကဗီဒီယိုတူအနေနဲ့ဒေါ်လာကိုပို့ပြီးဝယ်ယူစုဆောင်းလာကြတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုဒီတက်သွားတဲ့ပမာဏကိုကြည့်မယ်ဆိုရင်အခုဒီစက်တင်ဘာလအတွင်းမှာထူးထူးခြားခြားပေါ့နော်။ဘယ်လောက်ထိပြင်းထန်သွားတာကိုဆရာတို့သတိပြုမိလဲ။
ကျွန်တော်တို့ကဒေါ်လာဈေးတက်တဲ့နေရာမှာကျွန်တော်ကြည့်။ဘယ်အနေစတက်လဲကိုကျွန်တော်ကလေ့လာနေကြည့်တယ်။ဒီတိုင်းကျွန်တော်တို့ import လိုအပ်ချက်ကြောင့်ဖြစ်တယ်ဆိုရင် import တွင်းလို့ရတယ်အကောင့်လေးရငွေပေါ့နော်။ကျွန်တော် export အနေဆိုတဲ့ဟာဈေးတက်ရမှာပေါ့နော်။အခုလက်ရှိဒီထားမှာဒီအပြင်မှာရှိနေတဲ့ money changer တွေမှာရောင်းနေတဲ့ cash ဒေါ်လာအရွက်ဈေးကပို့ပြီးတက်တာတွေ့တယ်။နောက်တက်တဲ့နေရာမှာသူကပဲဥဆောင်ပြီးတက်တာတွေ့တယ်။ဒါဆိုရင်တော့ကျွန်တော်တို့ကသုံးသက်တာတော့ဒါဘီတူလူတို့အနေနဲ့ကြက်ငွေပေါ်ယုံကြည်မှုရောကြပြီးဒေါ်လာဝယ်ယူစုဆောင်းမှုရှိနေလို့အတူတူဖြစ်တယ်လို့မြင်တယ်။လက်ရှိနေထားမှာရှိတဲ့ဆိုရင်ကျွန်တော် export earn အနေနဲ့ဒီနေ့ဆိုရင် export earn က1400လောက်ရှိတဲ့အချိန်မှာကျွန်တော်အရွက်ဆိုတဲ့ဒေါ်လာအရွက်က1900 1800လောက်ဖြစ်နေတယ်။အဲ့တော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီလိုလူတို့အနေနဲ့ယုံကြည်မှုရောကြသွားတဲ့ကြံ့ွေပေါ်ယုံကြည်မှုရောကြသွားတဲ့အခြေခံချက်လက်တစ်ခုအနေနဲ့တော့ရှိနေပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းဖို့အကြံပြုရှင်းလဲဆရာ
ဖြေရှင်းဖို့ကတော့ဗျာဒါယုံကြည်မှုရောကြတာတော့ဒီလိုလူတို့အနေနဲ့ယုံကြည်မှုခိုင်မာအောင်တော့ဆောင်ရွက်ဖို့တော့လိုတာပေါ့နော်အဲလက်ရှိတော့လည်းဘူပန်အနေနဲ့လည်းဒါဒေါ်လာဈေးတည်ငြိမ်အောင်ဆိုပြီးတော့တရက်ကို10တန်း15တန်းတော့ထုတ်ရောင်းနေတာတွေ့တယ်ဒါပေမဲ့ရောင်းတဲ့နေရာမှာတော့သူကဒီ import လုပ်တဲ့73စီတွင်းတဲ့လူတချို့ပဲတောင်းချတာတွေ့တယ်ပေါ့နော်ပြောမှာသူကဈေးနှုန်းကိုလည်းလျှော့ပြီးပေါက်ဈေးမဟုတ်ပဲနဲ့1950နဲ့လျှော့ရောင်းပြီးတာတွေ့တယ်။ဟောကျွန်တော်ကတော့ဒါကျွန်တော်ပုံကလေးရအမြင်မှာဒီခုနရောင်းတဲ့ပုံစံလျှော့ရောင်းတဲ့ပုံစံမျိုးမဟုတ်ပဲနဲ့ပေါက်ဈေးနဲ့ကျွန်တော်ပမာဏများများကိုလူတိုင်းဝယ်နေအောင်ကျွန်တော်စီစဉ်ပေးဖို့လိုတယ်လို့မြင်တယ်။အဲဒီကြောင့်ကဘီတူလူလူအနေနဲ့ကလည်းဒါဘိုဘန်မားဒေါ်လာရေးရှိတယ်။ဒါရောင်းချနိုင်တယ်။နောက်တစ်ခါရွှေလိုရယ်ဆိုရယ်ရွှေတို့မှရှိတယ်ရောင်းချနိုင်တယ်။အဲတို့မှခိုင်မာတယ်ဆိုတဲ့ဟာပြန်ပြီးတည်ငြိမ်လာမယ်လို့ကျွန်တော်မြင်တယ်။အဲ့လိုဖြစ်ရှင်းနိုင်ရင်တော့လူတွေရဲ့စိုးရိမ်ကြောင်းကြမှုရောကြပြီးတော့မှဒေါ်လာဈေးပြန်ပြီးတည်ငြိမ်လာမှာတော့မြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာဆက်တော့ခင်ဗျာ။